ရုရှားနဲ့အမေရိကန်နှစ်နိုင်ငံဟာအကြမ်းဖက်သမားတိုက်ချဲ့ရေးနဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးတွေမှာအတူတကွလက်တွဲလှုပ်ဆောင်မှာဖြစ်ပြီးနှစ်နိုင်ငံကောင်းမွန်တဲ့ဆက်ဆံရေးကိုတည်ငြိမ်အောင်ဆက်ပြီးထိန်းသိမ်းကြမယ်လို့သမ္မတဘုရှ်နဲ့သမ္မတဗလာဒီမီယာပူတင်တို့ကပြောပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးဟာရုရှားနိုင်ငံစိန့်ပီတာစဘတ်မြို့မှာ G8 ဆက်မှုထိပ်တီးရှစ်နိုင်ငံအစည်းအဝေးတရားဝင်မဆခင်တီးတန့်ဆွေးနွေးခဲ့ကြပြီးတဲ့နောက်ဒီကနေ့သတင်းတောက်တွေကိုအခုလိုပြောကြားခဲ့တာပါ။သူတို့နှစ်ဦးဟာနျူကလ িয়ার လက်နက်မပြန့်ပွားရေးအတွက်အတူတကဆောင်ရွက်ဖို့သဘောတူခဲ့ကြတဲ့အပြင်နိုင်ငံအလုံးအတွက်ငြင်းချမ်းတဲ့အန္တရာယ်မရှိတဲ့နျူကလ িয়ার စွမ်းအင်အစပြုလုပ်ဆောင်မှုတွေကိုလည်းဖန်တီးပေးဖို့သဘောတူခဲ့တယ်လို့မစ္စတာဘုရှ်နဲ့မစ္စတာပူတင်တို့ကပြောပါတယ်။အမေရိကန်သမ္မတကသူနဲ့ရုရှားသမ္မတတို့ဟာအီရန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံစလုံးကိုသူတို့ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေရပ်ဆိုင်ပြည်ရဲ့အတွက်တူညီတဲ့အကြောင်းကြားမှုပေးပို့နိုင်ဖို့လုပ်ဆောင်နေတယ်လို့ဆိုပါတယ်။ရုရှားနိုင်ငံဒီမိုကရေစီရှောင်နှန်းနေမှုဆောက်ရုံနေတယ်လို့ထင်နေရတာနဲ့ပတ်သက်ပြီးစိတ်ပူနေမှုတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့နိုင်ငံခေါင်းဆောင်တွေကပြောပါတယ်။ဒါပေမဲ့ရုရှားအနေနဲ့အမေရိကန်ပုံစံဒီမိုကရေစီမျိုးကိုထူထောင်မှာမဟုတ်သလိုမစ္စတာပူတင်အနေနဲ့သူ့နိုင်ငံကိုဘလို့အုပ်ချုပ်ပါလို့တခြားလူတွေကိုပြောမှာကိုလိုလားမှာမဟုတ်ဘူးဆိုတာကျွန်တော်သိပါတယ်လို့သမ္မတဘုရှ်ကပြောခဲ့ပါတယ်။